ဒီတင်းင်းမိမိကစားပြီးအရှိတောင်အားဆက်ပြီးတော့တရင်တစ်ပတ်ကြာလာရောက်ဖို့စီစဉ်နေတဲ့ဗြိတိန်နိုင်ငံခြားဝင်ကြီးလစ်စထရပ်ဟာအာဆီယံနိုင်ငံတွေကနိုင်ငံခြားဝင်ကြီးတချို့နဲ့တွေ့ဆုံဖို့ရှိပြီးအင်ဒိုနီးရှားနိုင်ငံခြားဝင်ကြီးနဲ့တွေ့ဆုံတဲ့အခါမှာတော့မြန်မာအရေးကိုပါထက်သန်းစနစ်ဖို့ရှိတယ်လို့ဗြိတိန်နိုင်ငံခြားရုံးကပြောပါတယ်အာဆီယံဒေသရင်းနိုင်ငံတွေနဲ့ဗြိတိန်တို့ကြားစီးပွားရေးနဲ့လုံခြုံရေးဆက်ဆံမှုပုံမကျက်ပြန့်ခိုင်မာလာစေဖို့ရည်ရွယ်ပြီးလာရောက်တဲ့အခုခေတ်ဆန်မှာပထမဆုံးဝင်ကြီးချက်စာမလေးရှားနိုင်ငံကိုတွားရောက်မှာပါဗြိတိန်နိုင်ငံဥရောပသမဂ္ဂကလည်းနှုတ်ထွက်ခဲ့ပြီးတဲ့နောက်ဥရောပသမဂ္ဂတခြားနိုင်ငံတွေနဲ့ပါဆက်ဆံရေးခိုင်မာစေဖို့လှုံ့ဆော်နေတဲ့ဝင်ကြီးချက်စာစီးပွားရေးကြီးထွားလာနေပြီးတန်တမာရေးအားကောင်းတဲ့ထိုင်းနဲ့အင်ဒိုနီးရှားကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်အနောက်အနာကမှာဗြိတိန်ကိုတိုးတက်ကြီးပွားတဲ့အနေအထားရောက်ရှိခြင်းနဲ့အတွက်ခုကစပြီးဘယ်နိုင်ငံနဲ့အဓိကမိဖက်ပြုရမလဲဆိုတာစဉ်းစားရမှာဖြစ်ကြောင်းနဲ့အစ်စ်တောင်အာရှဒေသဟာကမ္ဘာစီးပွားရေးအချက်အကျဖြစ်လာနိုင်ပြီးဒီထဲမှာဗြိတိန်ပါပါနေဖို့လိုလားတဲ့အတွက်ဒီဒေသရင်းနိုင်ငံတွေနဲ့စီးပွားရေးလုံခြုံရေးဆိုင်ရာဆက်ဆံမှုတွေတိုးလုပ်မယ်လို့လည်းဝန်ကြီးထရပ်စာကြေညာပါတယ်။ဝန်ကြီးထရပ်စာမလေးရှားနဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်နဲ့တက်ဆုံတဲ့အခါကာဝေးပူမောဆောင်မှုအပြင် digital နဲ့နည်းပညာဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကိုတိုးချွင်းမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံခြားဝန်ကြီးနဲ့တွေ့ဆုံတဲ့အခါမှာတော့မြန်မာနဲ့အာဖဂန်တို့နိုင်ငံခြားရေးမူဝါဒဆိုင်ရာပြဿနာတွေကိုဆွေးနွေးမှာဖြစ်ပါတယ်။